နနိုင်ငံသဘောတူညီချက်ရတာနှစ်နဲ့ချီရှိခဲ့ပေမဲ့တကယ်လက်တွေ့လုပ်ငန်းစဉ်မစတင်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်လူဝင်ကြဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စလာမဲ့စက်တင်ဘာမှာအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဘဒူမိုမင်ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်24ရက်နေ့ကမြို့တော်ဒကာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကသတင်းတောက်တွေကိုအဲ့လိုပြောလိုက်တာပါ။ဒါဟာဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအဓိကတာဝန်ရှိသူတယောက်အနေနဲ့မွတ်စလင်တွေပြန်လာရေးအကောင်းမြင်သဘောပထမဦးဆုံးအကြိမ်ပြောတာလည်းဖြစ်ပါတယ်။ဒီမတိုင်ခင်ကတော့ဝန်ကြီးချုပ်ရှိတ်ဟာစီနာအပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဟာဒုက္ခသည်တွေပြန်ပို့ရေးအကောင့်ထဲပေါ်မလာတဲ့ကိစ္စမြန်မာအစိုးရဘက်ကပဲအဖြစ်တင်နေခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နိုင်ငံသဘောတူညီချက်တွေနဲ့အညီထွက်ပြေးသားသူတွေပြန်လက်ခံဖို့ပြီးခဲ့တဲ့2018နှစ်ဆိုင်ပိုင်းကလေးကအစင်းသင်းဖြစ်နေပြီးတကယ်မစတင်နိုင်သေးတာဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြန်မပို့လို့ဆိုပြီးညှင်းဆုံနေခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရဲ့ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်စတင်နိုင်တော့မလားဆိုတာလေ့လာတင်ပြသွားပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်မှာ2016ခုနှစ်အောက်တိုဘာလကနေသားဆောင်တပ်ဖွဲ့ကုကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုကိုအစာအကျန်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနောက်ပိုင်းတပ်မတော်နဲ့ရဲတပ်ဖွဲ့ဘက်ကအကျန်းဖက်မှုတံပြန်နှိမ်နှင်းနဲ့စစ်ဆင်ရေးလုပ်ခဲ့ပြီးအဲ့ဒီအချိန်ကလေးကမွတ်စလင်ကျေးရွာသားတချို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးမှုရှိခဲ့ပါတယ်။အရေးအတွက်သိအများကြီးတော့မဟုတ်ပါဘူး။ဒီတိုင်ငင်ကလေးကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောဆိုထားပါတယ်။အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးခင်2019ဩဂုတ်လမှာတော့အာဆာအကျန်းဖက်အဖွဲ့ကနေရဲကင်းစခန်30လောက်ကိုတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြန်ပါတယ်။ဒီတစ်ချိန်အကျန်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတပ်မတော်ကနေတံပြန်နှိမ်နှင်းရမှာတပတ်မပြည့်ခင်အချိန်အတွင်းမှာပင်လူအယောက်380လောက်တေဆုံးတဲ့အထိပြင်းထန်ခဲ့ပါတယ်။အဲ့ဒီအချိန်ကစမွတ်စလင်နေအိမ်တွေမိလောင်မှုတွေဖြစ်ပေါ်ရွာသားတွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံတည်းထွက်ပြေးခဲ့ကြပြီးလက်ရှိအချိန်ထိလူ3000ကျော်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဆိုပါတယ်။2018ခုနှစ်နှစ်ဆန်းပိုင်းသတင်းစာရှင်းလင်းပွဲတစ်ခုမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9000ကျော်ထွက်ပြေးသွားကြတယ်လို့ဆိုထားပါတယ်။မောင်းတော့ခရိုင်မှာရှိတဲ့မွတ်စလင်အရေးအတွက်တဝက်ကျော်နေဆက်ဖြတ်ကျော်ထွက်ပြေးသွားတယ်ဆိုတဲ့သဘောပါ။ဘယ်လိုပဲဖြစ်ဖြစ်ဒါဟာအလိုများတဲ့အရေးအတွက်ဖြစ်ပြီးဒီဒုက္ခတွေတွေပြန်လက်ခံရေးဟာလေကြီးမားတဲ့လုပ်ငန်းစဉ်ကြီးတစ်ခုဖြစ်လာပါလိမ့်မယ်
။ဒီလက်ခံရေးစီစဉ်တဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကပြောဆိုထားတာတွေကပြန်ဝင်လာမဲ့သူတွေကိုလက်ခံမဲ့တောင်ပြိုလက်ဝဲနဲ့ငခုရစခန်းတစ်ခုတိဆောက်ပြီးသွားလို့အဲ့ဒီမှာစီစစ်မဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကျမ်းမာရေးဝန်ထမ်းတွေအစရှိသဖြင့်တာဝန်ချထားအသိရှိနေပြီလို့ဆိုပါတယ်။အဲ့ဒီဂျာစခန်းတစ်ခုကနေတနေ့လူအယောက်300လောက်စီစစ်လက်ခံနိုင်မယ်လို့လည်းပြောထားပါတယ်။စီစစ်ပြီးယာယီထားမဲ့လှဖို့ကောင်ဂျာစခန်းကိုလည်းတိဆောက်ပြီးသွားပြီးအဲ့ဒီစခန်းကြီးဟာလူ300လောက်ဆက်ပြီးနေရည်တိဆောက်လို့မပြီးသေးမီစက်ကြာယာယီပဲနေကြမယ်လို့ဆိုထားပါတယ်။မြန်မာအစိုးရဟာဒီလိုပြင်ဆင်ထားမှုခြေအနေတွေကိုနိုင်ငံတကာသံတမန်တွေနဲ့ပြည်တွင်းပြည်ပမီဒီယာတွေသိအောင်မကြာခဏခေါ်သွားပြလေးရှိပါတယ်
။မြန်မာအစိုးရဘက်ကအဲ့ဒီလိုလုတ်ကင်ဆောင်ရွက်နေပေမယ့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာအစိုးရဟာဒုက္ခသည်တွေကိုပြန်လက်ခံလို့စိတ်မရှိဘူးလို့ပဲတွင်တွင်ပြောပြီးဘလို့အကျိုးအကြောင်းဆိုတာကိုတော့အသေးချာရှင်းပြတာတိတ်မတွေ့ရပါဘူး။နိုင်ငံတကာမှာရောက်နေတဲ့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေကတော့မွတ်စလင်တွေရခိုင်ပြည်နယ်ပြန်သွားရင်လုံခြုံမှုရှိတယ်ဆိုတာအာမခံပေးရမယ်။နိုင်ငံသားအဖြစ်အသိအမှတ်ပြုပေးရမယ်။သူတို့ကျေးရွာတွေမှာပဲသူတို့ကိုပြန်နေရာချပေးရမယ်လို့တောင်းဆိုတာမျိုးကြားကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့ ASPI လို့ခေါ်တဲ့ Australia Mahaview ဟာမူဝါဒဆိုင်ရာအဖွဲ့ဟာဂျိုးတို့ကရိုက်ကူးထားတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးဒုက္ခသည်တွေပြန်လက်ခံရေးမြန်မာအစိုးရလှုပ်ဆောင်ချက်တွေကိုလေ့လာတာလုပ်ခဲ့ပါတယ်။သူတို့တွေ့ရှိချက်ကတော့2018နဲ့2019ခုနှစ်တွေအတွင်းအဲ့ဒီဒေသမှာအစိုးရဘက်ကနေအိမ်တွေကိုဖြိုချရှင်းလင်းတာမျိုးလုပ်နေတာပဲတွေ့ရပြီးပြန်ဝင်လာမဲ့သူတွေနေထိုင်ဖို့ဘလို့အဆောက်အအုံတွေမှစောင့်နေတာမတွေ့ရဘူးဆိုပြီးထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကနေအိမ်တွေကြိုတင်ပြီးစောင့်မထားတာဟာ ne dure machine, piasi, tuama, soin yalu tita, piawin la durego, ne a sapo, we beam up tita, gorai masao nine duregodo, a soyaga, sao beam up tibi, jas kama, yayi nitai, sangayam up tita, darimka, throw a trap, padaye, sa only, satin jandri, sigan rene, a charge again, sa only, bawine, po gaune, jirari, ditong, bidwa melu, can, the rin tanago, Diojara, Dijayavari. A Kusoyi, Dokadevi, Jalekangi Kesa, Bangladesh, Suya Pine, Srinibu, Tinai, Dokades, Kandri, Ti Dobdi, Si Sinri, Shimjabu, Nima Suya Kusle, Puetapue, Bangladesh Nangangu, Dwayang Nibari.
Lashichini Alongo Chongu Dondaji, Dokadevi, Bialekangi, Nima Suya Baga, Pinsen Moody, Lolamu Mashibi Usuragura, Lekanazia Shibare. Dame di Betanarigo, Dokadevi, Piabuye. Asia Bawe Nanga Tawenga Wipe Shimbi, the PB Assembly Dwanaya Shibare. Piawala Doka Verigo Nangana Piku Bibu Petanagaro, Yamanaya Tize Uriya, Yeshi Pishia Me Piruyekisa Pibi, and I go down so nilo, thank you to my bono Matuya Babu. Yejiraga, Bengali Soya Yadi Jabave. Doka this Kanema Achaudia Lamunida, Lunuzu the Puegani, Doka Veria, the guest and I go Joga Nida Muma Piao, Kuni Bebo Lobare. ဒုက္ခတွေကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်တဲ့အခါကြမှာသာအဲ့ဒီဒုက္ခတွေအတွက်လည်းအစဉ်ပြေဘင်္ဂလားဒေ့ရှ်ဆိုရလဲဝန်တို့ဝန်ဖို့ရော့မြန်မာအစိုးရအတွက်လည်းနိုင်ငံတကာဖိအားတွေရော့ကြဆိုတဲ့သုံးဦးသုံးဖက်အကျိုးရှိတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ကြောင်းပါ